သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များယနေ့မေလ14ရက်ဗုဒ္ဓနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဆူဇန်လေလစ်ဘရယ်ပါတီကိုဥဆောင်ရန်အဆင်သင့်ဖြစ်နေပြီဟုပြောကြားအသက်ခံအခမ်းအနားသောလစ်ဘရယ်ပါတီခေါင်းဆောင်ဆူဇန်လေကညွန်ပေါင်းအဖွဲ့ရဲ့ကြီးမားသောရွေးကောက်ပွဲရှုံးနိမ့်ပြီးနောက်ပါတီကိုရှိကမှုအသက်ဖြင့်ဥဆောင်ရန်ရည်ရွယ်ထားကြောင်းပြောဆိုသွားပါသည်ဆူဇန်လေသည်လစ်ဘရယ်ပါတီကိုဥဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်ပြီးယခင်လက်ထောက်ခေါင်းဆောင်ဟောင်းအန်ဂတ်စ်တေးလာသည်ပါတီတွင်မဲစနစ်ဖြစ်ရွေးချယ်ရာတွင်29မဲမှ25မဲဖြင့်ရှုံးနိမ့်သွားပါသည်။တက်အိုဘရိုင်းသည်ဒုတိယခေါင်းဆောင်ဖြစ်ရွေးချယ်ခံခဲ့ရပါသည်။ညွန်ပေါင်းအဖွဲ့ရဲ့စွမ်းအင်မူဝါဒကိုဥဆောင်ခဲ့တဲ့စွမ်းအင်ပြောရေးဆိုခွင့်ရှိသူဟောင်းသည်38မဲမှ16မဲဖြင့်အနိုင်ရခဲ့ပါသည်။မစ်လေးကသူမသည်အခုလိုရွေးချယ်ခံရတာကိုဂုဏ်ယူမှုနဲ့အလုပ်အတွက်တဲကြွစွာလုံဆောင်ရန်ဆင်သင့်ဖြစ်နေပြီလို့ပြောဆိုပါတယ်ဒီပင်းရင်လေကြောင်းတိုက်ခိုက်မှုကုလအစည်းအဝေးတွင်သံမကြီးဥကြုံမိုးထွန်းတင်ပြစကိုင်းတိုင်းဒီပင်းရင်မြို့နယ်အိုးထိန်တွင်ကျွရာကိုစစ်ကောင်စီကစာတင်ကြောင်းအားလေရင်ဖြင့်ဘုံကျဲမှုကြောင့်ကျောင်းသားကျောင်းသူ20ဦးနှင့်ဆရာမ2ဦးသေဆုံးခဲ့ကြောင်းကုလသမဂ္ဂမှသံမကြီးဥကြုံမိုးထွန်းကတင်ပြခဲ့ပြီးစစ်ကောင်စီကိုကူညီနေမှုရပ်တန့်ရန်ကုလသမဂ္ဂအစည်းအဝေးတွင်တောင်းဆိုလိုက်ပါတယ်။မေလ12ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်တွင်ဖိလုပ်တဲ့စင်စက်မပြတ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်းဆိုင်ရာကွန်ဖရင့်တွင်တင်ပြပြောဆိုလိုက်ခြင်းဖြစ်ပါတယ်။တချို့သောနိုင်ငံများအနေဖြင့်စစ်အုပ်စုအားထောက်ပံ့ပေးနေကြောင်းစစ်အုပ်စုအားရုပ်ဝတ္ထုပစ္စည်းအားဖြင့်တော်၎င်းစိတ်ဓာတ်အားဖြင့်တော်၎င်းထောက်ပံ့ပေးခြင်းကကလေးငယ်များအပါအဝင်လူများပြားကိုစစ်အုပ်စုကတပ်ဖြတ်နိုင်စေရန်ကူညီပေးရရောက်နေတယ်လို့ဦးကျော်မိုးထွန်းကအဲ့ဒီအစည်းအဝေးမှာပြောဆိုလိုက်ပါတယ်။ထို့အပြင်နိုင်ငံတကာအသိုက်အဝန်းအနေဖြင့်စစ်အာဏာရှင်အမြင့်ပြတ်စေရနှင့်ဒီမိုကရေစီပြည်ထောင်စုထူထောင်နိုင်ရန်လှုံ့ဆော်နေတဲ့ဆောင်ရွက်ချက်များကိုပံ့ပိုးကူညီပေးကြရန်အတွက်လည်းထပ်လောင်းတောင်းဆိုသွားပါတယ်။ကဘာတဝမ်းပြည်တွင်းနေရစွန့်ခွာသူ83တန်းကျော်ရှိဟုစောင့်ကြည့်ရေးအဖွဲ့ကပြောဆိုပြင်းထန်လွန်သောပဋိပက္ခများဘေးအန္တရာယ်များနှင့်ပိုးဆိုးဝါးလာနေသောရာသီဥတုဖောက်ပြန်မှုများကြောင့်ယမန်နှစ်ကနိုင်ငံများအတွင်းလူသားပေါင်းများစွာနေရစွန့်ခွာဒိတ်ဆောင်နေရမှုသည်စံချိန်သစ်တင်ခဲ့ကြောင်းစောင့်ကြည့်လေ့လာသူများကမေလ13ရက်နေ့ကပြောဆိုလိုက်ပါသည်ဆူဒန်နှင့်ဂါဇာတွင်ဖြစ်ပွားနေတဲ့ပဋိပက္ခများရေကြီးမှုနဲ့ဆိုက်ကလုန်းမုန်တိုင်းကြီးများဖြစ်ပွားမှုကြောင့်2024ခုနှစ်ကလူပေါင်း 83.4 သန်းသည်ပြည်တွင်းနေရစွန့်ခွာခဲ့ကြပြီးယင်းအရေးအတွက်သည်ဂျာမနီနိုင်ငံလူဦးရေနှင့်ပင်ညီမျှနေတယ်လို့ဆိုပါတယ်ထိုအရေးအတွက်သည်လွန်ခဲ့သည့်6နှစ်ကထက်အစကျော်ပိုများလာခြင်းဖြစ်ကြောင်းပြည်တွင်းနေရရွှေ့ပြောင်းမှုစောင့်ကြည့်ရေးစင်တာ IDMC နှင့်နော်ဝေးနိုင်ငံဒုက္ခသည်များဆိုင်ရာကောင်စီ NRC တို့ကပြည်တွင်းရွှေ့ပြောင်းနေထိုင်မှုဆိုင်ရာနှစ်ပတ်လည်ပူးတွဲအစည်းအဝေးခန်းစာမှာဖော်ပြထားခြင်းဖြစ်ပါれ။ကဘာပေါ်ရှိပြည်တွင်းနေရစွန့်ခွာသူ IDPs များရဲ့90ရာခိုင်နှုန်းနီးပါးသို့မဟုတ်လူဦးရေ 83.5 သန်းခန့်သည်ပဋိပက္ခနှင့်အကြမ်းဖက်မှုများကြောင့်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြပြီး2018ခုနှစ်နောက်ပိုင်း80ရာခိုင်နှုန်းတိုးလာကြောင်းစောင့်ကြည့်လေ့လာသူများကပြောဆိုပါသည်။2024ခုနှစ်တွင်ပြည်တွင်းနေရစွန့်ခွာရသူ 65.8 သန်းထပ်တိုးခဲ့ပြီးတချို့မှာတစ်နှစ်အတွင်းချိန်ဖန်များစွာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောဆိုပါသည်။အချိန်တလကျော်သည့်အထိငလင်ဘေးသင့်ပြည်သူများစိတ်ဒဏ်ရာခံစားနေရဆဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာအင်အားပြည့်ငလျင်လုတ်ခတ်ပြီးအချိန်တလကျော်ရှိလာပြီးဖြစ်ပေမဲ့ငလျင်ဘေးသင့်ပြည်သူ9ယောက်မှာ2ယောက်ကစိတ်ဒဏ်ရာခံစားနေရဆဲဖြစ်တယ်လို့ U Report မြန်မာရဲ့စစ်တမ်းအရသိရှိရပါတယ် ငယ်လေးနောက်ပိုင်းအခြေအနေတွေပေါ်လူငယ်တွေကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့စစ်တပ်မှာကုလို့ဖော်ပြထားတာဖြစ်ပြီးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဟာငလင်တန်ခံခဲ့ရတဲ့သူတွေအတွက်အရေးကြီးတဲ့စိန်ခေါ်မှုတစ်ခုဖြစ်နေစေလို့ပြောဆိုပါတယ်။ငလင်တန်ကြောင့်မိသားစုထိခိုက်မှုခြေနေကိုမေမြန်ရမှာတော့စိုးစိုးဝါးဝါထိခိုက်မှုရှိတယ်လို့ဖြေဆိုသူဆက်နေရာကိုင်းတို့ရှိပြီးအဓိကထိခိုက်ဆုံးရှုံးမှုအနေနဲ့စိတ်ဒဏ်ရာရတာချောင်းလန့်တာခံစားရတယ်လို့ဖြေဆိုသူ35ရာခိုင်နှုန်းနဲ့အများဆုံးပါဝင်နေကနေအိမ်တွေပျက်စီးသွားခဲ့ရတာ32ရာခိုင်နှုန်းမိသားစုဝင်ဒါမှမဟုတ်မိတ်ဆွေတငယ်ချင်းတွေအသက်ဆုံးရှုံးသွားခဲ့ရတာ15ရာခိုင်နှုန်းထိပါဝင်နေတယ်လို့ဆိုပါတယ်။ဒါအပြင်စစ်တမ်းဖြေဆိုသူ800ကျော်ထဲကငလင်တန်းပြီးအခုလောလောဆယ်အဓိကလိုအပ်နေတာကစိတ်ချမ်းသာရေးအကူအညီနဲ့နေစရာထိုင်စရာအကူအညီလိုအပ်တယ်လို့ဖြေဆိုသူ28ရာခိုင်နှုန်းစီအသီးသီးနဲ့အများဆုံးရှိတယ်လို့ဆိုပါတယ်။ငလျင်ပြည်လက်ရှိနေထိုင်နေတာဟာအရင်အိမ်မှာပဲဖြစ်တယ်လို့ဖြေဆိုသူ53ရာခိုင်နှုန်းနဲ့အများဆုံးပါဝင်နေပြီးစိတ်ချမ်းသာရေးအခြေအနေနဲ့ပတ်သက်လို့နည်းနည်းစိတ်ပူပေမဲ့အဆင်ပြေတယ်လို့ဖြေဆိုသူ46ရာခိုင်နှုန်းနဲ့အများဆုံးဖြစ်ကအရင်စိတ်ဖြစ်စည်းပြီးစိုးရိမ်နေရတယ်လို့ဖြေဆိုသူက30ရာခိုင်နှုန်းထိရှိတယ်လို့သိရှိရပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမူချားသိရ SBS Language Podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ